ွေဤနေနဲ့ကကျွန်တော်တို့ရှင်လေးလုံးလူလူအောင်ကြွားမှုအရေးတော်ပုံကြီးအတွင်မှာဒီဆန္ဒပြပြည်သူတွေចောင်းသားတွေကိုပြစ်ခတ်နှိမ်နှင်းဖို့အတွက်အမှတ်20နှစ်ချင်းမြတိုင်းလျှောက်ခံခမရ208ကရန်ကုန်မှာလာပြီးနေရာယူတဲ့အချိန်မှာဘုကြီးလည်းတာဝန်ရပါလာရပြီးတော့မှဒီပြစ်တာခတ်တာတွေကိုဘုကြီးမှားယူတဲ့လောရတရားအနေနဲ့မြင်တဲ့အတွက်ကြောင့်မလို့ပြည်သူရင်ခွင်ဘက်ကိုကူးပြောင်းခဲ့တယ်ဆိုတဲ့အထိကျွန်တော်တို့သိရှိခဲ့ရပြီးပါပြီ။အခုလိုမျိုးကူးပြောင်းတဲ့နေရာမှာဘုကြီးဘလို့အခက်အခဲရှိလဲခင်ဗျာ။
ကျွန်တော်ကအဲ့ဒီတော့ကဒီမာဝီဇီယာဇေဒီနာကဒီအမတ်တဆက်သွေးတိုက်ရင်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ခေတ္တခြေပြုတ်နေရပါလေအဲ့ဒီတော့ကျွန်တော်တာဝန်ထမ်းဆောင်တာကကကကြီးအရာကူပြစ်လက်နက်ကြီးတက်ခွဲစိန်ပြောင်းကြီးတက်စုမှုပေါ့နော်ဆိုတော့ကျွန်တော်ထမ်းဆောင်တဲ့အချိန်မှာသူတို့ကစစ်အာဏာသိမ်းဖို့အတွက်အစင်းသိမ်းပြင်ထားတာပါဗျာအဲ့ဒီရွေချက်တွေတော့ကျွန်တော်တို့မသိဘူးပေါ့နော်ကျွန်တော်တို့ထဲမှာသတင်းတွေဖြန့်ထားတာတော့ဒီရန်ကုန်မြို့ထဲမှာတော်ရင်းကလက်နက်ကင်ဖွဲ့စည်းတွေလည်းစိတ်ဝင်နေတာတွေရှိတယ်အချိန်မီးတိုက်ပွဲဖြစ်လာမယ်ဆိုတော့လိုအပ်လို့ရှိရင်မင်းတို့ရဟရင်နေပါရင်လည်းရွှေ့ရလိမ့်မယ်ဆိုတဲ့ဟာမျိုးအသေးစိတ်တွေသူတို့ညွှန်ကြားထားတာရှိပါတယ်
ဟုတ်ကဲ့ပါဘူးခက်ခဲ့ဘူးခင်ဗျအဲ့ဒီအချိန်ကကျွန်တော်တို့ဒီဒေါက်တာမောင်မောင်ကဆေးအုပ်ချုပ်ရေးရုပ်သိမ်းလိုက်ပါပြီလားခင်ဗျစက်တင်ဘာလတည်းရောက်သွားပါပြီလားခင်ဗျဟု
တ်ကဲ့အဲ့ဒီဆုံးကဆေးအုပ်ချုပ်ရေးကိုသူကရုပ်သိမ်းလိုက်ပါပြီရုပ်သိမ်းပြီးတော့မှဦးတီဟောင်ခိုင်းဦးဆောင်တဲ့ဟာစုံစမ်းရေးကော်မရှင်ဖွဲ့စည်းပြီးတော့မှသူတို့စုံစမ်းစစ်ဆေးရတယ်သူတို့လုပ်ပါတယ်အဲ့ဒီကာလမှာကိုကအာနာပိမုတ်တဲ့သူတို့ဒီနောက်ဆုံးမှာတက်မတော်ကိုသူတို့အစင်သိပ်ပြင်ခိုင်းတာပါအဲ့ဒီရွေချက်တွေတော့ကျွန်တော်တို့အောက်ခြေထိကျွန်တော်တို့မသိပါဘူးဒါပေမဲ့ကျွန်တော်နဲ့အနီးကနေတဲ့ကျွန်တော်တကယ်ချင်းချို့တော့ရှိတာပါနော်သူတို့နဲ့ကျွန်တော်စကားပြောကြည့်တဲ့ခါကျတော့လဲသူတို့ကလက်ရှိအခြေအနေတွေကိုမနှိမ့်မြှောက်ကြပါဘူးဆိုတော့ဗပြစ်လို့များဒီလောက်ထိဒါလူတို့နဲ့တက်မတော်ကြားဒီလောက်ထိဝေးသွားကြတယ်လေပေါ့ဒီလောက်ထိအနာလည်းမှုလွဲသွားကြတယ်လေပေါ့ဘယ်အခြေအနေထိရောက်သွားတယ်ဆိုတော့ကိုယ့်ကိုယ်စားစိတ်ဝင်ဆောင်မှုတွေအများကြီးရှိပါတယ်နောက်ပြီးတော့အဲဒီတုန်းကဥရောပကြီးကထုတ်ဝေတဲ့ဒီဗိုလ်ချုပ်ဌာနပေးစာများအဲ့ဒါတွေကလည်းကျွန်တော်တို့တက်တဲ့မှာလည်းတိုင်းတာတစုံတစ်ခုအထိရိုက်ခတ်မှုတွေရှိပါတယ်အဲ့ဒီစာတချို့လည်းကျွန်တော်ဖားရပါတယ်ဖားတဲ့ခါကျတော့ကျွန်တော်တို့စီမှာတို့လောအတွေးတွေအများကြီးပေါ်လာပါတယ်ခင်ဗျနောက်ဆုံးမှာဦးတင်ဟောင်ရဲ့အစီအကံသာထွက်လာပြီးတော့အဲဒီမဆာလာဆိုရတော်တော်မမောင်ဦးဆောင်နဲ့ဆိုရကကျွန်တော်တို့ပြည်သူဆန္ဒခံယူပွဲကျင်းပမယ်ဆိုပြီးတော့မှကြေညာတာရှိပါတယ
်
ဒါပေမဲ့လူထုတွေရဲ့အကျွေးကြော်တန်ကအပြောင်းလဲသွားပါတယ်နောက်ဆုံးမှာဒီမဆာလာဆိုရပြုတ်ကျရေးကိုဦးတီတောင်းဆိုတဲ့တောင်းဆိုမှုတွေဖြစ်ပေါ်လာပါတယ
်ဂျာပြတ်အဆိုရတောင်းဆိုတဲ့ကိစ္စများ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ကိုယ်နဲ့ကျွန်တော်တို့မျက်စိရှိမှာပေါ့နော်အဲဒီကလမ်းနေပေါ်မှာဟာလာကျွန်တော်တို့ကားတွေနဲ့လူထုကလိုက်ပါသွားပြီးတော့မှနဖူးစည်းအနီတွေနဲ့ဒီမိုကရေစီရရမရရင်ချတော့အဲ့လိုမျိုးကျွေးကြော်တာတွေလည်းကြားရပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းမြင်ရပါတယ်အဲ့တော့လူထုကတော့နောက်ဆုံးတော့သူတို့ဒီမိုကရေစီတွေမကပါခင်ဗျသူတို့အဓိကတော့သူတို့မဆာလာဆိုရပြုတ်ကျရေးမဆာလာဆိုရပြောင်းလဲရေးမဆာလာဆိုရဆင်းပေးဖို့အတွက်သူတို့ UTV တောင်းဆိုတာဖြစ်ပါတယ်
တမတော်ရရှိအနေနဲ့ဘူကြီးကလည်းဒီရန်ကုန်မြို့ကအခြေအနေတွေကိုထိမ့်သိမ့်ဖို့တာဝန်နဲ့ရောက်ရှိနေတဲ့အချိန်မှာဘူကြီးအဲ့ဒီအချိန်ခါမှာဘယ်လိုမြင်မိပါလဲခင်ဗျာဘသူဘက်ကမှန်တယ်ဘသူဘက်ကပါတယ်လို့
ကျွန်တော်တို့မျက်စိရှိမှာပဲလေအဲ့ဒီတော့ဆန္ဒပြတဲ့လူုံကြီးတွေကအိုးလိုက်အိုးလိုက်ကြာသူတို့မျိုးရင်းကိုချိတဲ့သွားကြတာကျွန်တော်တို့တွေ့တယ်လေဆိုတော့ခါကြတော့တလောက်များပြားတဲ့လူလူတွေထောင်နဲ့တောင်းနဲ့ချီပြီးတော့မှရန်ကုန်လောက်မှာနေတိုင်းနေစဉ်လိုလိုစီတန်းလက်လက်ဆန္ဒပြတာကိုဘာဖြစ်လို့များကျွန်တော်တို့ကတလက်တွေအသိမ်းကင်ပြီးတော့မှဒူးဒူးနဲ့ထိတ်တိုက်တွေ့နေကြလေပေါ့ကျွန်တော်တို့သိတာကတော့ရန်သူဆိုတာကတော်ထဲမှာတိုက်ရတဲ့လက်နက်ကင်ဖွဲ့စည်းတွေပဲကျွန်တော်တို့တွေ့ဦးတယ်ဒါပေမဲ့ဒီလိုမျိုးကိုပြည်သူတွေနဲ့ရန်ကုန်လိုဟာမျိုးလေကောင်းမျိုးနေရာမှာထိတ်တိုက်တွေ့လိမ့်မယ်လို့ကျွန်တော်လည်းတခါမှမမျှော်လင့်ခဲ့ဘူးတနေရာမှာတော့အကြီးကျယ်မားနေပြီလို့တန်မြရတွေတော့ကျွန်တော်တို့ရှိပါတယ်အဲ့ဒီတန်မြရတွေရဲ့နောက်ဆက်တွဲမှာစဉ်းစားမိတာတော့မဖြစ်တော့ဘူးလို့ကျွန်တော်ဒီဘဝတော့ကျွန်တော်မပျော်ပိုက်တော့ဘူးဆိုတော့မှကျွန်တော်ဆုံးဖြတ်ပြီးတော့မှနောက်ဆုံးမှလူထုနဲ့ကူပြောင်းလိုက်တာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျအဲ့တော့ခုနကကျွန်တော်မေးခဲ့တဲ့မေးခွန်းလေးပဲထပ်ပြီးမေးပြပါစေခင်ဗျလူတို့ရဲ့ရင်ဝင်ကူးပြောင်းတဲ့အစီအမားဘူကြီးဘလို့အခက်အခဲများရှိပါသေးလဲခင်ဗျဘသူတွေနဲ့ဆက်သွယ်ပြီးတော့ခုနပြောသလိုယုံကြည်မှုအပိုင်းပေါ့နော်အဲ့ဒီအချိန်အရင်ပြင်းထန်နေတဲ့တစ်ဖက်နဲ့တစ်ဖက်ဒီမယုံကြည်နိုင်တဲ့အနေအထားမှာဒီအခြေအနေကိုဘူကြီးဘလို့များကြော်လွှားခဲ့ပါလဲခင်ဗျ
မာဝိဇ္ဇာဇေဒီကနေကျွန်တော်ထွက်လာတဲ့အချိန်မှာကျွန်တော်ကအဲ့တညလုံးကျွန်တော်စဉ်းစားပါတယ်အဲ့မတိုင်ခင်လဲကျွန်တော်စဉ်းစားခဲ့ပါတယ်နောက်ဆုံးကျွန်တော်တက်မတော့ကိုသူတို့ထုတ်ပေးထားတဲ့ဒီပြည်ချက်ကန့်သတ်ပစ္စည်းတွေပါနော်ကျွန်တော်တို့လက်နက်ခဲယမ်းမီးကြောက်တွေကိုကျွန်တော်စဉ်းစားတကြသိမ်းစီပြီးတော့မှကျွန်တော်တာဝန်ထမ်းဆောင်ခဲ့တဲ့နေရာမှာပဲထားပြီးတော့မှကျွန်တော်ထွက်လာခဲ့ပါတယ်ကျွန်တော်အနေနဲ့ဒီတက်မတော့ကိုလက်နက်ကန်ကြီးပြန်လဲတိုက်ခဲ့ဖို့တော့ကျွန်တော်ဆန္ဒမရှိပါဘူးအဲ့ဒီတော့ကနောက်တော့ကျွန်တော်ထွက်လာတဲ့အချိန်မှာကျွန်တော်မာဝိဇ္ဇာဇေဒီနာမှာကျွန်တော်ဒီဆန္ဒပြတဲ့ကားတစ်စီးနှစ်စီးဖြတ်သွားတာရှိပါတယ်အဲ့ဒီအချိန်မှာကျွန်တော်လက်ပြပြီးကျွန်တော်သူတို့အကူအညီတောင်းပါတယ်ကျွန်တော်ပြောတယ်ကျွန်တော်ကိုလာတော့ဆက်ဆွချီစီပို့ပေးပါလို့ကျွန်တော်ပြောတဲ့ခါကျတော့သူတို့ကဝမ်းသာအားရပဲပြီးသူရင်ခွင်ခုံလုံးနေဆိုပြီးတော့မှလူတို့ကဝမ်းပန်းတတာနဲ့ကျွန်တော်ကိုကြိုဆိုပြီးတော့မှအထူးသဖြင့်ចောင်းသားတွေပေါ့နော်အဲ့တော့ဆန္ဒပြတဲ့ចောင်းသားတွေအုပ်စုရှိပါတယ်အဲ့တော့ main လေးကထွက်လာတာပါအဲ့ဒီကားကအဲ့တော့သူတို့ကဘယ်ဖွဲ့စည်းလဲဆိုတော့ကျွန်တော်လည်းမမှတ်မိတော့ပါဘူးအဲ့တော့သူတို့ကကျွန်တော်ကိုကားပေါ်တင်ပါတော့မှအဲ့ဒီမှာကျွန်တော်စားပြီးတော့မှလူတို့ရဲ့မေတ္တာကိုစားပြီးတော့မှခံစားရတာပေါ့ဗျာအဲ့ကျွန်တော်ကိုကားပေါ်တင်သွားပြီးတော့မှအားလုံးကဝိုင်းပြီးတော့မှအုပ်ပြီးတော့မှကျွန်တော်ကိုမမြင်အောင်ပေါ့နော်ဟိုဘေးပတ်ဝန်းကျင်အဲ့ဒီကစစ်သားဆိုလို့ရှိရင်လူတို့က ရန်ကုန်နာကြီးနေတာပါခင်ဗျာ။နောက်သူတို့တမန်20နှစ်ဆိုရင်တို့ပို့ပြီးတော့မှနာကြီးနေကြတာပါ။ကျွန်တော်မမြော်တို့ဖတ်သွားပြီးတော့မှအဲ့ဒီအဲတက္ကသိုလ်ရိပ်တက်လာမှာနော်အမှန်54ပါနော်။ဒေါအောင်ဆန်းစုကြည် channel ကိုကျွန်တော်ပို့ပေးပါတယ်။အဲ့ဒီမှာကျွန်တော်ဒေါအောင်ဆန်းစုကြည်နဲ့ကျွန်တော်တွေ့ပါတယ်။
โอเคครับอ่ะแล้วดอนซันสุจีก็โบจีကိုဘယ်လိုများအမှားစကားပြောကြခဲ့ပါလဲโบจีကလည်းဘယ်လိုအကြောင်းအရာတွေများดอนซันสุจีကိုဆွေးနွေးပြပါလဲခင်ဗျာ
ကျွန်တော်เนี่ยดอนซันสุจีเนี่ยစကားပြောဆိုတဲ့အချိန်မှာတော့ดอนซันสุจีနေเนี่ยတော့သူကတော့ဒီငင်းเจ้าဆိုတဲ့အတင်ကုပြောင်းကြီးကိုပဲသူလို့လားပါတယ်ခင်ဗျာအဲသူအနေနဲ့လည်းတမရော်ကအဲဒီတော့တမရော်ရေလို့အဓိကတော့မဟုတ်ဘူးပေါ့เนาะကျွန်တော်တို့ဒီမဆလအဲတော့တပါတီအာနာရှင်ခေါင်းဆောင်တွေကလည်းဘာပီရဲ့ဒီအပင်ကူပြောင်းရေးအတွက်ငင်းချတဲ့နီလာအနေနဲ့အားလုံးအဆင်ပြေပြေဖြစ်သွားလိမ့်မယ်လို့သူအများကြီးမျှော်လင့်ထားပါတယ်။အားလုံးကလည်းစိတ်သက်သာတက်ကြွနေကြတဲ့အချိန်မှာတကယ်လို့အပြောင်းလဲကရှင်ရင်တသာနဲ့ချွတ်ချွတ်မွတ်မွတ်ဖြစ်လာမယ်ဆိုလို့ရှိရင်အားလုံးကဒီနိုင်ငံသစ်ပြည်သစ်ထူထောင်မှုအတွက်စိတ်တူကူတူနဲ့လက်တွဲလှုပ်လှုပ်ဖို့လိုအပ်တဲ့အကြောင်းပြောဖြစ်ကြပါတယ်။ကျွန်တော်အနေနဲ့ကလည်းဒီတက်မတော်ထဲမှာလည်းအမှန်တရားကိုလိုလားတဲ့အင်အားစုတွေအများကြီးရှိပါတယ်။လူထုဘဝကိုစာနာနာလာတဲ့အင်အားစုတွေအများကြီးရှိပါတယ်။သူတို့ကိုယ်တိုင်လည်းပြည်ပြောင်းပြောင်းလဲမှုတွေကိုလိုလားပါတယ်ဆိုတဲ့အကြောင်းကျွန်တော်ပြောဖြစ်ပါတယ်ခင်ဗျာ။အင်းနောက်ပိုင်းမှာဆလာပြထွက်လာတဲ့တက်မတော်ရည်နဲ့ကျွန်တော်တွေ့ကြပါတယ်လို့ကျွန်တော်ခွင့်တောင်းတဲ့ခါကျတော့တည်သောကြောင်းတိုင်းပို့ပေးပါတယ်ခင်ဗျာအဲတည်သောကြောင်းတိုင်းမှာခလာရ16ပေါ့နော်မော်ဘီကနေထွက်လာတဲ့ဆလာပြတဲ့ရဲဘော်တွေနဲ့ကျွန်တော်တွေ့ပါတယ်နောက်ပြီးတော့အဲဒီတချို့ရောအရာရှိကျွန်တော်တို့2ယောက်3ယောက်လောက်နဲ့လည်းကျွန်တော်တွေ့ပါတယ်အဲ့မှာပဲကျွန်တော်တည်သောကြောင်းတိုင်းမှာပဲခဏခဏနေပြီးတော့မှနောက်ပိုင်းမှာကျွန်တော်အဲဒီဘာဂဒအကူကြီးနဲ့လတာအားထက်ကနေမှာကျွန်တော်တရင်းစာရှင်းလင်းပွဲပြုလုပ်ဖြစ်တာပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာတရင်းစာရှင်းလင်းပွဲပြုလုပ်ဖြစ်သွားတဲ့အကြောင်းရင်းနဲ့နောက်အဲ့နေ့ကသတင်းစာရှင်းလင်းပွဲအတွေ့အကြုံလေးလဲကျွန်တော်တို့အခုနောက်လူတွေသိရှိအောင်ပြောပြပေးပါလားခင်ဗျာ
အရင်ကကျွန်တော်အဲ့ဒီအကူအညီပေးတာတော့ကျွန်တော်တို့အဲ့တော့ကကိုမိုးဟိန်းပေါ့နော်ကိုမိုးဟိန်းတို့ကသူတို့ကဘက်ကတာသူတို့ရိခါတာဝန်ခံနေနေဗျာကျွန်တော်တို့စီကိုလာပြီးတော့မှအစားပေါက်တွေပါတွေဝင်ငှတာတွေရှိပါတယ်အဲ့တော့တေတော့ကြောင်းလေးမှာကျွန်တော်အဲ့ဒီကိုမိုးဟိန်းနဲ့တွေ့တော့ကိုမိုးဟိန်းကအကူကြီးတယ်ကျွန်တော်ပါအကူအညီပေးရမလဲဆိုတော့သူမေးတဲ့ခါကျတော့ကျွန်တော်ကသူ့ကိုပြောတယ်အေးကွာလို့ငါတို့ရဲ့အတွေ့အကြုံတွေငါတို့ရဲ့အမြင်တွေကိုလို့လူတို့ကိုတင်ပြခြင်းတယ်လို့အဲ့ဒါမေးစစ်စင်ပေးလို့ရမလားဆိုတော့ရပါတယ်ကိုကြီးဆိုတော့မှသူကကျွန်တော်စစ်စင်ပေးပါတယ်ခင်ဗျအဲစစ်စင်ပေးတဲ့နောက်မှာဒီသတင်းစာရှင်းလင်းပွဲကအထမြောက်သွားတာပါသတင်းစာရှင်းလင်းပွဲလုံနေလုတ်ပြီးတဲ့ချိန်လောက်မှလည်းကိုမိုးသီးစွန်လာပြီးတော့မှကျွန်တော်နဲ့တွေ့ဆုံစကားပြောတယ်တော့ရှိပါတယ်ခင်ဗျအဓိကသတင်းစာရှင်းလင်းပွဲလို့ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့အနေနဲ့ရှင်းလင်းလုံးရေးတော်ပုံကြီးမှာဒီတက်မလို့သားတွေကလည်းပြည်သူလူထုနဲ့တသားသီးပါပဲပြည်သူလူထုနဲ့တူကျွန်တော်တို့ဒီတပါတီအာဏာရှင်စနစ်ကိုကျွန်တော်တို့မကြိုက်ပါဘူးအဲ့တော့ဒီအာဏာရှင်စနစ်ရဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုလည်းကျွန်တော်တို့တက်မလို့သားတွေဟာပြည်သူနဲ့အတူမျှဝေပြီးတော့မှခံစားရတာပါဒီအောက်ခြေဆင့်တက်မလို့သားအရာရှိအကြတတ်သားအဆင့်တွေအားလုံးကလည်းဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်လိုလားတယ်အဲ့တော့မဆလာတပါတီအာဏာရှင်စနစ်ကိုလည်းကျွန်တော်တို့တက်မလို့သားတွေကိုဟလာမဆလာပါတီတဲကိုမဝင်မနေရအတင်းကျပ်ဝင်ခံပြီးတော့မှအရန်ပါတီဝင်နေအနေနဲ့တော့လည်းကောင်းတင်းပြပါတီဝင်နေတဲ့တော့လည်းကောင်းစုစည်းပြီးတော့မှအတီဆောက်ထားတာကိုကျွန်တော်တို့မလိုလားဘူးဗမာပြည်ရဲ့နိုင်ငံရေးအချက်တဲတွေကိုငြိမ်းချမ်းတဲ့နီလာနဲ့ကျွန်တော်တို့ဖြည့်ရှင်းစေခြင်းနဲ့ပြည်သူလူထုအများစုသွေးတဲ့တန်ယူဖြစ်ပြီးတော့မှအသက်များစွာဆုံးရှုံးပြီးတော့မှကိုယ်ချင်းချင်းတတ်တာဖြတ်တာတွေဖြစ်ပြီးတော့မှနိုင်ငံပြည်ပခါတွေဖြည့်ရှင်းရတာမျိုးကျွန်တော်တို့မလိုလားဘူးအထူးသဖြင့်ကျွန်တော်တို့တက်မတော်ကိုဟလာနိုင်ငံရေးအချက်တဲမှာတပါတီအာဏာရှင်စနစ်ရဲ့လက်ကင်တုပ်အနေနဲ့တုံးချတာကိုကျွန်တော်တို့လုံးဝလက်သက်မခံနိုင်ဘူး။အဲဒီအတွက်ကြောင့်ကျွန်တော်တို့ပြုပြင်ပြောင်းလဲမှုတွေကိုအများဆုံးနီလာနဲ့အကောင်းဆုံးနီလာနဲ့ငင်းချတဲ့နီလာနဲ့ဖြည့်ရှင်းပေးပါလို့တက်မတော်သားဝင်အများစုကိုလည်းမဆလာပါတီဝင်တွေဖြစ်ကနေအများဆုံးရုပ်သိမ်းပေးပါဆိုပြီးတော့မှကျွန်တော်သတင်းစာရှင်းလင်းပွဲမှာတည်လင်းတောင်းဆိုပါတယ်ခင်ဗျာ။အဲဒီသတင်းစာရှင်းလင်းပွဲပြီးတဲ့နောက်ပိုင်းမှာပဲတိတ်မကြပါဘူး။တို့မဆလာပါတီကစီဝေးလုပ်ပြီးတော့မှအဲဒီဦးဝေးကိုကိုတိုင်လက်မှတ်ရေးထိုးပြီးတော့မှတက်မတော်သားတွေကိုအဲဒီမဆလာပါတီဝင်အဖြစ်ကနေရက်စဲကြောင်းတို့ကြီးညာချက်ထွက်လာတာရှိပါတယ်ခင်ဗျာ
โอเคခင်ဗျာအဲ့တော့ဘူကြီးအနေနဲ့အဲ့ဒီလိုမျိုးတွေးကြရတဲ့အချိန်မှာကျွန်တော်တို့အခုပြန်မြင်ကြည့်တဲ့ခါကျတော့တတိုင်းပြည်လုံးပေါ့နော်အုံကြက်ကြက်နဲ့ဘူကြီးတို့လိုပြည်သူရင်ခွင်ကူးပြောင်းလာတဲ့အရာရှိတွေမကဘူးတက်မတော်သားတွေလည်းရှိတယ်နော်နောက်တစ်ခါဝန်ထမ်းတွေအဲ့လိုပေါ့နော်အကုန်လုံးကပြောင်းလဲတစ်ခုတော့မကြခင်ရောက်တော့မှာပဲလို့ဖြစ်နေတဲ့အချိန်မှာဘူကြီးကတက်မတော်ရာရှိအတွေ့အကြုံရှိပုံကိုတယောက်အနေနဲ့အဲ့ဒီအချိန်မှာဘူကြီးဘယ်လိုမြင်လဲခင်ဗျာဒီရေတော်ဘုံကြီးကဒီဆန္ဒပြဆန့်ကျင်ကန့်ကွက်ပြီးတော့ရင်ထဲကဆန္ဒတွေထုတ်ဖော်ပြသရာကနေနောက်တစ်ဆင့်ဖြစ်တဲ့အာနာရှင်စနစ်ပြုတ်ကြရေးအထီကိုအောင်မြင်သွားနိုင်တဲ့အခြေအနေရှိတယ်လို့ဘူကြီးအဲ့တုန်းကမြင်မိပါသလားသို့မဟုတ်ဒီတိုင်းကတော့မအောင်မြင်နိုင်ဘူးဘာတွေလုပ်ဖို့လိုသေးတယ်ဘယ်လိုဆက်သွားဖို့တင့်တယ်စသည်ဖြင့်ဘူကြီးမြင်ခဲ့တာတွေရှိပါလားခင်ဗျ
ရှိပါတယ်ခင်ဗျကျွန်တော်လည်းကျွန်တော်လုံခြုံရေးအတွက်ပေါ့နော်အကြောင်းသားတွေအကူအညီနဲ့နေရာအနှံ့ပြတ်မှာကျွန်တော်ရွှေ့ပြောင်းလို့နေထိုင်ရတာတွေရှိပါတယ်အဲဒီနောက်ပိုင်းမှာအာဏာသိမ်းမှုတွေဖြစ်လာပါတယ်ခင်ဗျအာဏာသိမ်းမှုတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ကိုဘယ်သူမှတီးတန့်ကျွန်တော်တို့လုံခြုံရေးကိုတာဝန်ယူနိုင်တဲ့အခြေအနေမရှိပါဘူးအဲလိုပဲအကြောင်းသားတွေအများစုကပဲပြည်သူလူထုတွေကြားထဲမှာပဲရာခွက်တွေကြားထဲမှာပဲနေထိုင်ပုံမှန်ပြီးတော့ဖျက်သားတဲ့ကာလတွေအများကြီးရှိပါတယ်အဲ့တော့ကျွန်တော်မြင်တာတော့အဲ့ဒီအာဏာမသိမ်းခင်ကာလအထိပေါ့နော်အာဏာသိမ်းပြီးတဲ့နောက်ပိုင်းအထိလည်းလူထုရဲ့စိတ်ဓာတ်ကတက်ကြွမှုတစုံတရာရှိပါတယ်ခင်ဗျာဒါကြီးကဟိုကျွန်တော်တို့ဒီ1988ဒီလူထုရေးတော်ပုံကြီးကဒါအမျိုးသားရေးဆိုင်ရာလှုပ်ရှားမှုကြီးပါအဲ့တော့အမျိုးသားရေးဆိုင်ရာလှုပ်ရှားမှုကြီးဖြစ်တဲ့တက်ကြောင်လူထုအားလုံးကလည်းအပြောင်းလဲကိုလိုလားပါတယ်ခင်ဗျာအဲ့ဒီမှာခေါင်းဆောင်တွေလည်းအများကြီးထွက်လာပါတယ်ဒီတော်ဆန်းစုကြည်တို့ဟလာဘာဦးတင်ဦးတို့ဟလာအဘာဦးနုတို့နောက်ပြီးတော့ဒီဦးအောင်ကြီးတို့ကဆက်အကုန်လုံးထွက်လာပါတယ်ထွက်လာတဲ့ခါကျတော့ကျွန်တော်မြင်တာတော့အဲ့အချိန်ကဒါကျွန်တော်တို့ပြုပြင်ပြောင်းလဲရေးကိုတိတိလင်းလင်းနဲ့တာဝန်ယူနိုင်တဲ့ခေါင်းဆောင်တယောက်ကသာတက်ပြတ်တသားလုတ်ခဲ့မယ်ဆိုလို့ရှိရင်ဒူးတော်တိုင်းမှာနော်စစ်စကားအရပြောမယ်ဆိုလို့ရှိရင်တေမလားရှင်မလားဆိုတဲ့ပြဿနာမှာတက်ပြတ်တသားရွေးချယ်ပြီးတော့မှအာဏာသိမ်းမှုအစီအစဉ်တစ်ခုကိုကျွန်တော်တို့အောင်မြင်အောင်ကြံဆောင်နိုင်မယ်ခေါင်းဆောင်တယောက်တော်လည်းကောင်းတစ်ဖက်တော်လည်းကောင်းရှိမယ်ဆိုလို့ရှိရင်ကျွန်တော်ထင်တယ်ဗမာပြည်နိုင်ငံရဲ့အကြက်တဲကချင်းတူတူတွေမှာအများကြီးပြောင်းလဲသွားနိုင်တဲ့အခြေအနေရှိပါတယ်ဒီလောက်ထိနှင်းနဲ့ချီပြီးတော့မှဖြစ်လာတဲ့အနေအထားမျိုးမရှိဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
တော်ရရှိမှာခင်ဗျာရှစ်လေးလုံးလူလူအောင်ကြွားမှုအရေးတော်ပုံကြီးကာလမှာလူလူကိုဖြိုခွင်းဖို့တာဝန်ပေးအပ်ခြင်းခံခဲ့ရတဲ့ချီမြန်တက်မှတ်22ခမရ208ကဓာတ်ကွဲမှုတဦးဖြစ်တဲ့ဘူကြီးဆိုင်ဝင်းကျော်ရဲ့ရှစ်လေးလုံးအလွန်ကာလမှာသူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေနဲ့နိုင်ငံရေးအကျဉ်းသားဘဝအထိရောက်ရှိသွားခဲ့ရတဲ့အကြောင်းတွေကိုနောက်သတင်းပတ်အောက်တိုဘာလ2ရက်တနင်္ဂနွေနေ့မနေ့တက်မှုတက်သားပြောစကားပတ်စင်ကာရမှာဆက်ပြီးတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာစောင့်မျှော်နားဆင်ကြပါကျွန်တော်ရော်နီငိမ့်ပါ